မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကနေဤပီလ၂၉ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်ဤမျိုးမျိုးနဲ့တည်ဆုံးသူပေါင်း၁၈၀၃ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတာအကျဉ်းချခံရတာတည်ဆုံးတော်တွေကိုစောင့်ကြည့်မှတ်တမ်းတင်နေပြီးဖြစ်စဉ်တွေကိုအတည်ပြုပြီးမှသာထုတ်ပြန်တာဖြစ်တယ်လို့ ABB အဖွဲ့ကပြောပါတယ်။စစ်ကောင်စီဘက်ကတော့ABB ကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာလောက်ကျန်ချက်ကားထားတာလို့ခြေပါပြီးသေဆုံးတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခါအားလျော်စွာညှင်းဆန်းလေးရှိသလိုသတင်းထုတ်ပြန်လေးလည်းမရှိပါဘူး။တောက်ကြနေအထိဆိုရင်မြန်မာတနေငံလုံးမှာဖမ်းဆီးခံထားရသူစွဲချက်တင်ခံရသူဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရသူပေါင်း1449ယောက်ရှိပြီလို့ ABB ကပြောပါတယ်။1989ယောက်ကစွဲချက်တင်ခံရပြီးတဲ့နောက်ထွက်ပြေးတင်းရှောင်နေကြပြီးဖမ်းဝရမ်းထုတ်ခံထားရတယ်လို့ ABB ရဲ့ website မှာဖော်ပြထားသလိုထောင်ချခံရသူပေါင်းက1029ယောက်ရှိပြီလို့လည်းပြောပါတယ်ပြစ်ဒဏ်ချမှတ်ခံထားရသူတွေထဲမှာ65ယောက်ကတည်ဒဏ်ချမှတ်ခံထားရပြီးအဲ့ဒီအထက်မှာအရွယ်မရောက်သေးသူ2ဦးပါဝင်တယ်လို့ ABB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ